ကိုဗစ်19ကာယောဂါကြောင့်စီးရဲနော်ဘလုံးတဲ့အခြေအနေတွေကိုရောက်ရှိသွားနိုင်သူဦးရေကမ္ဘာတဝန်လူသား150အထိရှိနိုင်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။ကာယောဂါကာလာရဲ့စီးပွားရေးအထိနာမှုအနည်းများပေါ်မှုတည်ပြီးဝင်ငွေတစ်နေ့ဒေါ်လာနဲ့190အောက်သာရရှိသူတွေစီးရဲနော်ဘလုံးတဲ့အခြေအနေကိုကြုံတွေ့ရမှာဖြစ်ကြောင်းကမ္ဘာဘဏ်ကဗိုလ်ရေးဥက္ကဋ္ဌအစိုးရကထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။စီးရဲနော်ဘလုံးတဲ့အခြေအနေကိုကြုံတွေ့ရမဲ့သူတွေရဲ့80%ရာခိုင်နှုန်းကအိန္ဒိယ၊နိုင်ဂျီးရီးယားနဲ့အင်ဒိုနီးရှားနိုင်ငံတို့လိုဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဖြစ်ကြောင်းနဲ့စီးရဲနော်ဘသူတွေဖြစ်လာနိုင်သူတွေဟာမြို့နေပညာတတ်တွေတဲ့ပုံများလာနိုင်တယ်လို့လည်းကမ္ဘာပံကစီးရင်ခံထားပါတယ်။တွေ့ရိုးတွေ့ခြင်းတည်တဲ့ကျိလက်ဒေသကစီးရဲနော်ဘမှုတွေကိုမြို့တွေမှာပါတွေ့ရမယ်သဘောလည်းဖြစ်ပါတယ်။ကမ္ဘာတဝန်စီးရဲနော်ဘမှုတိုက်ဖြစ်ရေးကြိုးပမ်းမှုမှာရရှိနေတဲ့တိုးတက်မှုတွေဟာကယောကကြောင့်ရုပ်တရက်ရဆိုင်သွားခဲ့ရတဲ့အတွက်အနည်း20တွင်ပထမဆုံးချိန်စီးရဲနော်ဘလုံးသူရဲ့တွင်မြင့်တက်လာတာကိုတွေ့မြင်ရမှုရှိနေတာလည်းဖြစ်ပါတယ်။နေ့စဉ်$3နဲ့120အောက်ဝင်ငွေရှိသူတွေကကမ္ဘာလူကြီးရဲ့25ရာခိုင်နှုန်းနီးပါးရှိပြီးအဲ့ဒီလူတွေဟာရုပ်တရက်စီးပွားရေးထိခိုက်မှုတန်ကိုခံနိုင်ရည်မရှိသူတွေဖြစ်ပါတယ်။အလုံးလမဲ့ဖြစ်ကြရတာကြောင့်စူးစောင်းငွေတွေကုန်သွားကြရတယ်လို့မိသားစုတွေလည်းအစားတောက်ရုံနဲ့စားသုံးလာရတယ်လို့လည်းကမ္ဘာဘဏ်ကစီးရင်ခံထားပါတယ်။ဒါကြောင့်ဒီနှစ်တည်းစီးရဲနော်ဘလုံးနဲ့အဆင့်ကိုရောက်ရှိသွားနိုင်သူလူပေါင်း88တန်းကနေ115တန်းအထိရှိမှာဖြစ်ပြီးနောက်ထပ်23တန်းကနေ35တန်းအထိထပ်တိုးဖို့ရှိတယ်လို့ပြောပါတယ်။